ပြီးတဲ့အခါမှာအဲ့ဒီစိတ်နဲ့စိတ်တသိတို့မှာစိတ်ဆိုတာဘာအကြောင်းကြောင့်ဖြစ်တယ်လဲဆိုစိတ်တို့ရဲ့ဖြစ်ကြောင်းတရားတွေနှစ်ပါးပဲရှိပါတယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေလည်းရှိတယ်အာယုန်နေနဲ့ဓွာရတွေနဲ့တိုက်ဆိုင်တဲ့အခါမှာဖြစ်တဲ့စိတ်တွေလည်းရှိပါတယ်အဲ့တော့အတိတ်ကံကြောင့်ဖြစ်တဲ့စိတ်ဆိုတာကျွန်တော်တို့ဓမ္မမိတ်ဆွေတို့ရဲ့ဘဝအစပထမဆုံးဖြစ်တဲ့စိတ်ဒါကတော့တုတ်တန်ကြောင်းနဲ့ပြောရင်ဇာတိလို့သုံးပါတယ်အဘိဓမ္မာအနေနဲ့ပြောရင်တော့ဘဝအစပထမဖြစ်တာကိုပဋိတန်တေလို့သုံးပါတယ်ဒါကြောင့်ဘဝမှာပထမဆုံးဖြစ်တဲ့စိတ်သည်အတိတ်ကံကြောင့်မိမိတို့ပြုလုပ်တဲ့ကံကကုသိုလ်ကံဖြစ်ခဲ့မယ်ဆိုရင်သူတို့ရဲ့ဘဝအစပဋိတန်တေသည်သူဂတိဘဝပဋိတန်တေဖြစ်ပါလိမ့်မယ်လူပဋိတန်တေနတ်ပဋိတန်တေဓမ္မပဋိတန်တေဆိုတာကုသိုလ်ကံကြောင့်ဖြစ်တာဖြစ်ပါတယ်အပယ်လေးပုံဖြစ်တဲ့ငရဲဒရစ်ဆန်ပြိတ္တာအတူတကယ်ဘဝတွေရခဲ့ပြီးတော့အဲ့ဒီဘဝတွေအစမှဖြစ်တဲ့ပဋိတန်တွေကတော့အပယ်လေးပုံသားတို့ရဲ့ပဋိတန်တွေဖြစ်ပါမယ်ဒါကြောင့်အတိတ်မိမိတို့ပြုခဲ့တဲ့ကုသိုလ်ကံအားလျော်စွာအကုသိုလ်ကံအားလျော်စွာဖြစ်လာတဲ့ဘဝအစပထမဆုံးဖြစ်မဲ့စိတ်ဒီပဋိတန်တွေစိတ်ပြီးအဲ့ဒီအတိတ်ကမကုံမချင်းရထားတဲ့ဘဝတွေမှာ9ရက်တော့၎င်း9နှစ်တော့၎င်းအသက်90တော့၎င်းအသက်100တော့၎င်းတခါတလေတချို့ဘုံသားတွေဆိုလို့ရှိရင်အသက်ဒီတန်းနဲ့ချီ၍တော့၎င်းသိန်းနဲ့ချီ၍တော့၎င်းကဘာနဲ့ချီ၍တော့၎င်းတက်တန်းတွေရှည်ကြပါလေအဲ့ဒီတော့အဲ့ဒီလိုတက်တန်းတွေရှိကြတာဒီမိမိတို့ပြူစွမ်းတော့ကုသိုလ်အကုသိုလ်ကံကြောင့်ဖြစ်ပါတယ်ဒါကြောင့်အပယ်လေးဘုံကြတာအကုသိုလ်ကံကြောင့်သို့တော့အပယ်လေးဘုံဘဝမှာတချို့ကတရက်လောက်ပဲနေလဲရတယ်တချို့ကကြတော့10နှစ်လောက်နေလဲရတယ်တချို့ကြပြန်တော့လေကဘာကြီးပြက်သွားတာတော့မပြက်ဘဲနဲ့နောက်မပြက်တဲ့ကဘာကိုပြောင်းပြီးခံရတဲ့အထိတက်တန်းရှည်ကြတယ်ဒါဒီလေအကုသိုလ်ကံစွမ်းရှိသလားဘဝတွေမှာခဏလဲနေရတယ်အကြကြီးလဲနေရတယ်ထိုနည်းတွေဆိုကုသိုလ်ကံစွမ်းရှိသလားလေဟလာကုသိုလ်ကံအားကောင်းရင်ကဘာနဲ့ချီပြီးအသက်ရှည်ကြတယ်လို့ကုသိုလ်ကံအားနေလို့ရှိအနှစ်20အနှစ်30အနှစ်100စသည်ဖြင့်နေသွားကြတယ်အဲ့ဒီလိုပြထားတဲ့ဘဝကြီးမှာတည်ထက်အောင်အသက်တန်းကြာရှည်စွာနေတာစောက်ရှောက်တဲ့စိတ်ကိုတော့ဘဝင်စိတ်လို့သုံးတယ်ကျွန်တော်တို့ဘဝင်စိတ်ဆိုစကားလုံးကြားဘူးပါလိမ့်မယ်ရထားတဲ့ဘဝကြီးရဲ့ဒီနောက်ဆောက်ရှောက်တဲ့ဘဝရဲ့အရေးကြီးတဲ့အစိတ်အပိုင်းဘဝရဲ့ဆောက်ရှောက်တဲ့အပိုင်းကိုဘဝအင်ကဘဝင်ကဘဝင်စိတ်လို့သုံးပါတယ်အဲ့ဒီဘဝင်စိတ်ဒီအတိတ်ကံရှိတဲ့၍အသက်တရားလည်းဖြစ်ခြင်းဖြစ်မယ်ကဘာတရားလည်းဖြစ်ခြင်းဖြစ်မယ်ဆယ်နှစ်လည်းဖြစ်ခြင်းဖြစ်မယ်တရက်လည်းဖြစ်ခြင်းဖြစ်မယ်ဒါကြောင့်အဲ့ဒီဘဝင်စိတ်ဆိုတာဒီရထားတဲ့ဘဝကိုတည်တံ့အောင်ဆောက်ရှောက်တဲ့စိတ်အတိတ်ကံကုံသွားတဲ့အခါမှာရထားတဲ့ဘဝကိုမဆောက်ရှောက်နိုင်တော့ဘဲနဲ့ရထားတဲ့ဘဝကရှော့ကြပြည့်စည်ပြေဆုံးသွားတယ်တုတ်တန်ချောင်းနဲ့ပြောရင်မရဏဗမာစကားနဲ့ပြောရင်သေတယ်ပေါ့အဘိဓမ္မာသဘောနဲ့ပြောရင်ဒါကိုသုတိတယ်လို့သုံးတဲ့အတွက်ကြောင့်သုတိစေဒါဆိုရင်ကျမတို့လေးလာကြမယ်စိတ်တွေထဲမှာမှဘဝအစပထမဖြစ်တဲ့စိတ်ကိုပဋိတန်တွေစိတ်ရထားတဲ့ဘဝကြီးကိုတည်တံ့အောင်ဆောက်ရှောက်တဲ့စိတ်ကိုဘဝင်စိတ်ရထားတဲ့ဘဝကကံကုံသွားပြီဖြစ်တဲ့အတွက်ကြောင့်မဆောက်ရှောက်နိုင်တော့ဘဲနဲ့ရှော့ကြပြည့်စည်တည်ဆုံးသွားတဲ့စိတ်ကိုသုတိစိတ်ရဲ့လို့စိတ်အမျိုးအစား၃မျိုးထွက်လာမယ်အဲ့ဒီပဋိတန်တေစိတ်ဘဝင်စိတ်သုတိစိတ်ဒီဘာကြောင့်ဖြစ်တာလဲမိမိတို့ပြုတဲ့ကံပေါ်မူတည်ပြီးဖြစ်တာဒါဆိုရင်အဲ့ဒီပဋိတန်တေစိတ်ဘဝင်စိတ်သုတိစိတ်မှာအခုချိန်မှာကျမတို့ရဲ့တန်တန်မှာပဋိတန်တေစိတ်ကဖြစ်ပြီးသွားပြီအခုအချိန်မှာကျမတို့ရဲ့တန်တန်မှာသုတိစိတ်ကလည်းမဖြစ်သေးဘူးမတည်သေးဘူးဒါဆိုအခုအချိန်မှာရှိနေမဲ့စိတ်ဒီဘဝင်စိတ်ဘဝင်စိတ်ဒီကျမတို့ရဲ့ဘဝတွေတည်ထောင်သူကဆောက်ရှောက်နေအဲ့ဒီစိတ်ဒီကံပေါ်မူတည်တယ်ဒါကြောင့်ကံအားနည်းလာရင်ဘဝင်တွေအားနည်းလာပြီဖြစ်တဲ့အတွက်ကြောင့်ကံအားနည်းလာရင်နေထိုင်မကောင်းဖြစ်လာတဲ့ဟာလာသဘောတွေဖြစ်လာမယ်အိုမင်းရင့်ရော်လာတယ်တုတ်တန်ချောင်းနဲ့ပြောရင်ဇရာပေါ့ဟာလာနောက်ဆုံးနာမကျန်းဖြစ်လာတဲ့ဗျာဒီပေါ့အဲ့ဒါဒီကံအားနည်းလာတာကိုပြလာတာပဲအဲ့ဒီအချိန်မှာကျွန်တော်တို့ကဘာလုပ်ရမလဲကံအားတွေကိုထက်ပြီးတော့ဟာလာကောင်းမွန်မှန်ကန်တဲ့ကံတွေကိုထက်ပြီးတော့ပြုလုပ်သွားရမယ်ဒီအကြောင်းတွေကိုလေ့လာခွင့်ရမယ်အပိုင်းကိုကံပိုင်းဆိုင်ရာတွေအဲ့ဒီပဋိသင်္ဍေဘုံသုတိစိတ်ပိုင်းတွေကိုပြမယ်ခန္ဓာတွေကိုကျွန်တော်တို့အဘိဓမ္မာမှာနံပါတ်5အပိုင်းအနေနဲ့ဒါကိုဘုံပိုင်းလို့လည်းသတ်မှတ်တယ်အဲ့ဒီဘုံမိုင်းဆိုတဲ့အတွက်ကြောင့်တတ္တဝါတွေနေထိုင်ရာဘုံဌာနတွေပေါ်တယ်ဆိုရလဲကန့်ကြောက်ဘယ်အင်ဂျင်နီယာဘယ်ကန်ထရိုက်ကြီးရမှာသွားစောက်ထားတာမဟုတ်ဘူးဒီတတ္တဝါတို့ပြုတဲ့ကံပေါ်မူတည်ပြီးတော့ဒီဘုံဌာနတွေပေါ်လာရတယ်အဲ့ဒီဘုံဌာနတွေမှာလည်းဖြစ်တည်နေကြတဲ့တတ္တဝါတွေကလည်းခဏအနေနဲ့အလေတစ်ခေါက်သွားတာမဟုတ်ဘဝအနေနဲ့သွားကြရတယ်ဘဝဆိုတာဖြစ်ချင်းမှာပဲဘဝဆိုတဲ့အဓိပ္ပာယ်ကပါဠိလိုဘဝ ye ma lu byo yin phit chin ba lu phit de le mwe di ga ni te di dai ang phit ni raw bwa ta khu ba be a ri bwa ri ma mi mi lo pyu ye kan ni bo mu ti bi raw kaung chu ri le chong wa le me so chu ri le chong ja ya ma be a khu ko lou ni da ku tu kan ni kaung na ri yi be a khu lou ni de to do le a khu chein ma ma kaung ne a chu ri le chong da la ma chong da phu la chong da de a kha ma jama lo ga a ri chein ma kan ye taba wa ang na ma le de kha a thin ya lwe twa de nga kaung na ri lou ba ye ne nga ma ro ma kaung chu ji be chong ni de phya ho tha de kaung na lou yin kaung chu phit me so ku ro nga ga kaung na lou ni ba ye ne ma kaung chu ri phit ni ba po la ta phet ko nge saung ji lai do a ri pou ko tat ta wa ri ya ma kaung na ri ji be lou ni bian ne ဒါပေမဲ့သူ့မှာကြတော့ကောင်းကျိုးတွေကြီးပဲဖြစ်နေပြန်တော့ဖယောင်းဟောတဲ့တရားတော်သည်မမှန်တော့ပါဘူးကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်လို့ဟောတော်လဲကောင်းတာလုပ်ပါရဲ့နဲ့မကောင်းကျိုးမကောင်းတာလုပ်နေပါရဲ့နဲ့ကောင်းကျိုးပါပဲဆိုပြီးတော့အဲ့ဒီမှာအယူအဆတွေလွဲသွားတော့မယ်အဲ့ဒီလိုအယူအဆလွဲပြီဆိုတဲ့ကံကံကြီးကျိုးကိုယုံကြည်ခြင်းဆိုတဲ ကောင်းတာတွေလုပ်ဆရာလိုတော့လဲဆိုပြီးတော့အများမိုးခါရီတောက်တဲ့ထဲကိုပါသွားတော့မယ်ဒါဆိုရင်အဲ့ဒါဘာလို့နားမလဲလိုက်တာလဲဆိုရင်ကံရဲ့အကျိုးပေးတဲ့သဘာဝတွေနားမလဲလို့ပဲအဲ့ဒါကျမတို့ဘာလို့နားမလဲလဲဆိုကျမတို့ရဲ့အတိညာဉ်မရှင်းသေးလို့ကျမတို့အတိညာဉ်မထက်တန်သေးလို့အဲဒါကြောင့်ဉာဏ်မမြင်ပါလို့ရမယ်ဉာဏ်ချင်းဆက်ရမယ်တဘာဝရှိတဲ့အတွက်ကြောင့်အတိညာဉ်ရှင်းအောင်ဖခင်ရဲ့တရားတော်တွေကိုဟာလာဟောကြားပေးတဲ့ဆရာတော်တန်ခါတော်စီချင်းကပ်ရမယ်ကို့မှာယုံမှန်တန်တရားဖြစ်တာကိုဖြေရှင်းရမယ်ဒါအပြင်အဲ့ဒီလိုချင်းကပ်ယုံလို့အစင်မပြေရင်ခုဆိုရင်ခေတ်ကာလအရတရားခွေတွေလည်းပေါ်နေပြီတရားခွေတွေနာရမယ်တရားခွေနာတော့လဲနားမရှင်းသေးရင်ဘာလို့ ਆ တေးတေးချာချာတင် जा ပေးတယ်တင်တန်းတွေလေးလာရမယ်ဒါကြောင့်အဲ့ဒါဘာလို့နေတာလဲဆိုရင်ဉာဏ်ရှင်းအောင်ဉာဏ်မီဉာဏ်နဲ့ဆက်တာအဲ့တော့အဲ့ဒီဉာဏ်တရားတွေဒီဘယ်မှာရှိလဲဗုဒ္ဓရဲ့အဘိဓမ္မာထဲမှာပါထားတဲ့အခါမှာကျမတို့တွေနားမလဲတဲ့အပိုင်းနေမှာကောင်းတာလုပ်ပြီးအခုချိန်မှာဒါပိဿုပ္ပံအခုမကောင်းချိုးပေးတာကကောင်းတာလုပ်တဲ့ပိဿုပ္ပံကံကမကောင်းချိုးပေးနေတာမဟုတ်အတိတ်ကမတိနားမလဲတွေဝေမိုင်းမာပြီးတော့လှုပ်ထားဘူးတယ်အကုသို့ကံတွေကအကုသို့အကျိုးပေးနေတာဒါကြောင့်ကျမတို့သိထားဖို့ရမှာကံတွေဆိုတဲ့သဘာဝမှာအခုစိတ်ကိုမူတည်ပြီးဒီကံတွေဆိုတာဖြစ်လာမှာပဲအဲ့ဒီစိတ်တွေမှာပါနေတဲ့အထဲမှာဓမ္မမိတ်ဆွေတို့လောကထဲမှာလဲစေတဲ့စိတ်တွေကိုလောကီစိတ်လောကကနေအနာတိဒုက္ခကလွတ်တဲ့စိတ်တွေကိုလောကုတ္တရာစိတ်ဒါဆိုရင်လောကီစိတ်တွေဖြစ်စေတာလောကီ30ဘုံဌာနတွေအဲ့ဒါ30ဘုံသားတွေဖြစ်တယ်ဆိုတာဒီလောကီကံတွေကြောင့်သောစိတ်ဘုံကလွတ်မြောက်သွားတယ်။အနာတိဒုက္ခကလွတ်မြောက်သွားတယ်။ပုရိစေအနွယ်ကနေအရိယာအနွယ်ကိုကူးသွားတယ်ဆိုတာလွတ်စေတဲ့လောကုတ္တရာကံတွေလွတ်သွားလို့။ဒါဆိုရင်လောကီကံရဲ့အကျိုးပေးတဲ့သဘာဝချက်ချင်းဘရောမှာအကျိုးမပေးဘူး။ဒါလေးကိုသိနေခဲ့ရမယ်။လောကီကံရဲ့သဘာဝကအခုလို့ရင်အခုချက်ချင်းအကျိုးမပေးဘူး။ကာလဝေးတယ်။လောကုတ္တရာကံဆိုတဲ့မက်ကံကတော့အခုလို့ရင်အခုချက်ချင်းအကျိုးပေးတယ်သောတာပတ္တိမဲ့ရရင်သောတာပတ္တိဖို့ချက်ချင်းဖြစ်သွားပြီအရိယာအပယ်လေးဘုံကအပြိလွတ်ထွက်သွားတယ်30ဘုံကနေတဂရဂါမိမဲ့ကုသိုလ်ဆိုတဲ့လောကုတ္တရာကုသိုလ်ရလိုက်ရင်တဂရဂါမိဖို့ဖြစ်သွားပြီးတော့သူဒီတဂရဂံပုဂ္ဂိုလ်ဖြစ်သွားပြီးတော့30ဘုံနဲ့ကလူနဲ့ဆိုတဲ့နတ်ပြည်6ထက်ကာမတုဂရိ9ဘုံမှာတစ်ချိန်မဲ့အိုနာတိဒုက္ခခံပြီးလွတ်ပြီအနာဂံဖြစ်သွားရင်ကာမ7ဘုံတကားအပြိပိတ်ပြီးတော့ဗြဟ္မဘုံ20မှာပဲကျန်တော့တယ်ယဟန္တာဖြစ်ခဲ့30တဘောအပြီးလွတ်သွားမယ်အဲ့ဒီလိုလောကုတ္တရာကံကတော့အခုကုသိုလ်လို့အခုချက်ချင်းအကျိုးဝီပဲဖြစ်တယ်ကြံတဲ့လောကီကံရဲ့သဘာဝကကာလတွေခြားသေးတယ်အဲ့ဒီသဘာဝကိုနားလည်မှအခုငါတို့ကောင်းတာလုပ်နေတာဒါဒီပိဿုပ္ပံကံနေအခုမကောင်းချိုးလာနေတာအရင်တော့ကလုပ်တယ်အကျိုးတွေအဲ့ဒီလိုကံပိုင်းဆိုင်ရာတွေရှင်းရှင်းလင်းလင်းကိုဒီပုံပိုင်းမှာတင်ရလိမ့်မယ်အဲ့ဒီလိုနားလည်လိုက်တော့မှအော်ငါတို့အထင်တွေအမြင်တွေမမှန်နေပါလားလဲသိခွင့်ရပြီးတော့ဒီအပြီးဒီမှာတင်လိုက်တော့မှငါတို့ရထားတဲ့ဘဝအခြေအနေတွေဒီကောင်းချိုးတွေကြုံနေရင်အဲ့ဒါအရင်ကုသိုလ်ကံတွေအကျိုးပေးနေတာမကောင်းကျိုးတွေကြုံနေရင်အရင်လုပ်ခဲ့တဲ့အကုသိုလ်ကံတွေအကျိုးပေးနေပါပေါ့လားဆိုပြီးကံရဲ့အကျိုးကိုညံနေမြင်တတ်လာတဲ့အခါမှာကျမတို့ကဖြစ်ကျော်မရှိတော့ဘူးအကုသိုလ်အကျိုးတွေလာရင်လဲကြည်ကြည်နဲ့နဲ့နဲ့ပြုသူအသေးဖြစ်သူအဟောင်းအခုဖြစ်နေတာအဟောင်းတွေပါလားဒါကိုညံလေးနဲ့ จีจีเน่นเน่เล็กหันหน่ายบิโรอะรี่มากั่นกาวนี่เสร็จถูรองไล่เดดีโลมะกาวจูรี่ตัตตะอ๋อถ้ามะกาวจูปี้นี่เดสุเรยะดามี้หลองนี่ดามี้หลองเน่เฉยมาดัดสีโรหลองซาโรแท้ๆเถ่รอเวเน่เยเน่ดูเรกุตุกันเอเอดัดดิถูรองไล่ดอฮะรี่มี้อเฉิงดิตัตตะตวาไล่เมถ้าจ่องตะบ้าเมยสุยเมียกาวหมู่มะกาวหมู่รี่โหဖြတ်နိုင်นากั่นก็ไม่ဖြတ်ဘူးညံก็ဖြတ်တာดาวตีနိုင်ဘူးဓမ္မမိတ်ဆွေတို့အပြီးဓမ္မသင်ရတာဒါကြောင့်အဲ့ဒီအပိုင်းနေလေ့လာတာဘုံပိုင်းအဲ့ဒီဘုံပိုင်းမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေအကြောင်းကိုပြမယ်ဒါလည်းဆိုရင်အခုအချိန်မှာဖြစ်တဲ့စိတ်ဒီအတိတ်ကံကြောင့်ဖြစ်တဲ့စိတ်ထဲကဆိုရင်ဘဝင်စိတ်ပဲရှိသေးတယ်ဒါဆိုတခြားစိတ်တွေရောမရှိနေဘူးလားမြင်စိတ်တွေရောမရှိနေဘူးလားကြားစိတ်တွေလည်းရှိအဲ့ဒီစိတ်တွေကပစ္စုပန်တဲ့တယ်မှာဖြစ်တဲ့စိတ်အဲ့ဒီစိတ်ဒီဘာကြောင့်ဖြစ်တယ်လဲလာတဲ့အာယုန်တွေဒီမိမိတို့ရဲ့ ద్వార မှာလာတိုက်တဲ့အခါမှာဖြစ်တဲ့စိတ်တွေဒါကြောင့်အာယုန်နဲ့ ద్వార တိုက်တဲ့ဖြစ်တဲ့စိတ်တွေအတိတ်ကံကြောင့်မဟုတ်ဘူးပစ္စုပန်ရှိနေတဲ့အာယုန်တွေပစ္စုပန်မိမိတန်တန်မှာရနေတဲ့ ద్వార တွေမှာတိုက်နေတဲ့စိတ်တွေအဲ့ဒီစိတ်တို့ကြတော့တစ်စိတ်တည်းဖြစ်ဦးထုံးစံမရှိဘူးအစဉ်အတိုင်းတစ်စိတ်ပြီးရင်တစ်စိတ်ထိချုပ်သွားတဲ့သဘာဝရှိတဲ့အတွေ့အကြုံအဲ့ဒီစိတ်အစဉ်တန်းကိုကျွန်တော်တို့ဝီထီလို့သုံးတယ်ဒါကြောင့်အာယုန်နဲ့ ద్వార တိုက်ရင်ဖြစ်တဲ့စိတ်အစဉ်တွေကိုလေ့လာမဲ့အပိုင်းကိုဝီထီပိုင်းခုနပြောတဲ့ပဋိသင်္ဍေဘဝင်သုတိစိတ်ကတော့အတိတ်ကံကြောင့်ဖြစ်တာအာယုန်နဲ့ ద్వార တိုက်တာမဟုတ်တဲ့အတွက်ကြောင့်အာယုန်နဲ့ ద్వార တိုက်တဲ့စိတ်မဟုတ်ရင်ဝီထီစိတ်မဟုတ်ဘူးပေါ့ဒါဆိုရင်ဝီထီစိတ်ကလွတ်တယ်ကျွန်တော်တို့ပါဠိစာပေမှာလွတ်တယ်ဆိုတာကိုဝိမုံလို့သုံးတယ်နော်ဒါကြောင့်ဝီထီစိတ်ကလွတ်တဲ့အတွက်ကြောင့်ဒါကိုဝီထီဝီမုတ်ဝီထီဝီမုတ်ပိုင်းလွယ်လွယ်ပြောလိုက်တော့ဝီထီမုတ်ပိုင်းဒါဆိုရင်ဝီထီမုတ်ပိုင်းဆိုတာလေဒီဝီထီစိတ်တွေကလွတ်တဲ့အပိုင်းကိုသင်မဲ့အတွက်ကြောင့်ဝီထီမုတ်ပိုင်းဝီထီမုတ်ပိုင်းကိုတနည်းအားဖြင့်မိမိတို့ပြုတဲ့ကံတွေကိုပြတဲ့အပိုင်းကံတွေကြောင့်ဖြစ်တဲ့ဘုံကနေစပြမှာဖြစ်တဲ့ကြောင့်ဘုံပိုင်းလို့သုံးတယ်ဒါဆိုရင်ကျမတို့တင်းချိုဘယ်နှပိုင်းပြီးသွားပြီလဲဆိုအဲ့ဒီတိုင်းလေ့လာရင်၅ပိုင်းပြီးသွားပြီအဲ့ဒီ၅ပိုင်းပြီးသွားတဲ့အထိကျမတို့နားလည်နေရမှာဘာတွေအကြောင်းမဲနားလည်နေတာလဲဆိုကျမတို့ရဲ့တန်တန်မှာဖြစ်တဲ့စိတ်တွေအကြောင်းနဲ့စေတသိက်အကြောင်းကိုအဲ့ဒီလိုတင်းကျုံ၅ပိုင်းပြီးတော့မှနားလည်သွားမှာဘာလို့လဲစိတ်ဆိုတာမြင်လို့မှမရတာအကောင့်ထဲတုံးခဲလည်းမရှိဘူးစိတ်ရဲ့သဘာဝကအင်မတန်လှမြန်းနေတိမ်လဲတိမ်မွေးတယ်ဒါကြောင့်ကိုယ်မှာဖြစ်တဲ့စိတ်ဆိုတဲ့သဘောတရားကိုနားလည်ဖို့ကျေးဇူးတော်ရှင်အရှင်တို့တို့တာမထေကအပိုင်းကြီးဘယ်နှပိုင်းနဲ့ရှင်းပြမလဲ၅ပိုင်းဒါကြောင့်ကျမတို့၅ပိုင်းတင်ပြီးမှကိုယ့်ရဲ့စိတ်အကြောင်းကိုယ့်ရဲ့စေတသိက်တွေအကြောင်းခန္ဓာသေချာသိသွားမယ်ဒါဆိုကျမတို့ရဲ့တန်တန်မှာစိတ်စေတသိက်တွေရှိတာမို့ဘာကြီးလဲရှိလဲဒီရုပ်ကြီးလဲမရှိဘူးလားဒီရုပ်အကြောင်းကိုနားလည်ဖို့တင်းကြို၆ပိုင်းမြောက်မှာအရှင်တို့တို့တာမထေကရုပ်ပိုင်းဆိုပြီးတော့တင်လိုက်မယ်ဒါသိနေရမယ်ဒါဆိုရင်ရုပ်ပိုင်းဆိုတဲ့မိမိတို့ရဲ့တန်တန်မှာဖြစ်တဲ့ရုပ်တွေအကြောင်းသိရမှာရုပ်ပိုင်းမှာကျမတို့ရဲ့တန်တန်မှာရုပ်ဘဏ္ဍပါဖြစ်တယ်လဲဆိုတာအရင်တော့မသိဘူးဒါကြီးကမြင်နေရတာကြီးကရုပ်ကြီးပေါ့အကောင့်ထည့်ကြီးရှိတာရုပ်ကြီးပဲပေါ့ဒါတော့ပဲသိလိမ့်မယ်နော်သွားကြည့်နေတာကစိတ်နံတရားသွားနေတာကြီးကရုပ်တရားအကျဉ်းချင်းတော့သိလိမ့်မယ်အပြီးဒီမှာတေချာတင်သွားကြည့်နေစိတ်ကဘယ်ဟာကိုအကြောင်းပြုပြီးဖြစ်တာလဲသွားနေတဲ့ရုပ်ကြီးကဘာကြောင့်ဖြစ်တဲ့ရုပ်ကြီးလဲအဲ့လိုခွဲတတ်လာမယ်အပြီးဒီမှာဘာကြောင့်ဆိုတာကိုယ်ဉာဏ်နဲ့လိုက်လို့ရလိမ့်မယ်မျက်စိမဲ့ယုံရမှာမဟုတ်ဘူးမျက်စွာဘုရားကာလမတုတ်တံမှာဟောထားတယ်လို့ငါဘုရားဟောတဲ့စကားပဲဆိုပြီးမျက်စိမဲ့မယုံနဲ့ကျမ်းစာအုပ်ကြီးတွေထဲမှာပါနေတာပဲဆိုပြီးမျက်စိမဲ့မယုံနဲ့လေးစားအကြီးညိုအပ်တဲ့ဘဝမိဘအစဉ်ဆက်ကလာခဲ့တာပဲဆရာဆင်ဆက်လာတာပဲလို့မျက်စိမဲ့မယုံနဲ့တင်းတို့ညံနဲ့ချိန်ပြီးတော့မှငါဘုရားဟောတဲ့စကားတော်မှာစမ်းစစ်လို့ရလားမရဘူးလားဒါဆိုရင်ဘုရားဟောတဲ့စကားတရားတွေပဲလေဒီတရားကိုလေမျက်စိမဲ့မယုံမှနဲ့ကိုညံနဲ့လိုက်ပြီးတော့စဉ်းစားဒါဆိုရင်တောင်းကျင်တာကစိတ်တွားနေတာကရုပ်လို့အကြမ်းမြင့်တည်တာဟာဒီတွားနေတဲ့ရုပ်ဒီဘာကြောင့်ဖြစ်တဲ့ရုပ်လဲဦးကျမမတည့်ရက်နေတာဒါရုပ်ကြီးပဲကျမစကားတွေပြောနေတယ်ရုပ်ကြီးပဲအတန်ဒါဒီလဲဘာကြောင့်ဖြစ်လဲအပြီးဒီမှာတင်တယုတ်ခွဲလို့တက်လာလိမ့်မယ်ဟုတ်ပြီနော်အဲ့ဒီလိုရုပ်ပိုင်းဆိုင်ရာတွေတင်လာရတော့မယ်ဒါဆိုရင်အပြီးဒီမှာ6ပိုင်းမှာရုပ်ပိုင်းနေမကဘဲနဲ့စိတ်ရှိအဲ့ဒီစိတ်မှာကောင်းတဲ့စိတ်မကောင်းတဲ့စိတ်ရှိတယ်စေတသိက်မှာလည်းစိတ်ကိုကောင်းအောင်ချေလေတဲ့အုပ်စုရှိတယ်မကောင်းအောင်လုပ်တဲ့အုပ်စုလည်းရှိတယ်ဟာဒီရုပ်တရားမှာလည်းကောင်းတဲ့ရုပ်တွေရှိတယ်လို့မကောင်းတဲ့အကျိုးပေးရုပ်တွေရောမရှိဘူးလားဒါဆိုရင်ဖျားရှင်တိုင်းဟောခဲ့တာကမကောင်းမှုကိုရှောင်ကောင်းမှုကိုဆောင်စိတ်ကိုဆင်အောင်ထားဆို ဒါဆိုရင်အဲ့ဒီစိတ်တွေကမကောင်းတဲ့စိတ်တွေပယ်ပြရမှာပေါ့ကောင်းတဲ့စိတ်တွေကိုစ조사ယူရမှာပေါ့မကောင်းတဲ့စိတ်တသိက်တွေကိုလည်းပယ်ရမှာပေါ့ကောင်းတဲ့စိတ်တသိက်တွေ조사ရမလားမ조사ဟာဒီရုပ်ကိုလည်းကောင်းတဲ့ရုပ်တွေဖြစ်အောင်ပြုပြင်မယ်ဟာဒီရုပ်ခန္ဓာကြီးอ่ะဓမ္မမိတ်ဆွေများပြုပြင်လို့ရတဲ့တရားအကြောင်းကြောင့်ဖြစ်တဲ့ရုပ်တရားကြီးပဲသူဒီအကျိုးကြီးပဲတရားဒီရုပ်ကြီးဒီကံနဲ့ရောပြင်လို့မရဘူးလားဒါကြောင့်အကုသို့ကံနေကြောင့်ဖြစ်လာတဲ့ယုတ်ကြီးတွေလည်းရှိတယ်လို့ကုသို့ကံကြောင့်ဖြစ်တဲ့ယုတ်တွေလည်းရှိတယ်။ဒါကြောင့်ဒီယုတ်ကြီးကိုကောင်းခြင်းကံနဲ့ပြင်ကြမယ်။ဟုတ်ပြီနော်။ဒီယုတ်ကြီးသည်စိတ်ကြောင့်ရောမဖြစ်ဘူးလား။ဒါကြောင့်စိတ်တွေနွမ်းနေရင်ယုတ်ကြီးလည်းနွမ်းသွားမှာပေါ့။စိတ်ဓာတ်တွေကြာနေဟဲ့ယုတ်ကြီးကလည်းကြတဲ့ယုတ်ကြီး၊အိုစားတဲ့ယုတ်ကြီးဖြစ်လာမှာပေါ့။ဒါကြောင့်စိတ်ဓာတ်ကိုအားရှိအောင်စိတ်တွေပြည့်နေအောင်ရှင်လန်းနေအောင်စိတ်ဓာတ်ကိုလည်းပြင်ရမလားမပြင်အောင်စိတ်ပြင်စိတ်ကြောင့်ဖြစ်တဲ့ယုတ်ကြီးရောပျော်ရွှင်တဲ့ယုတ်တက်ကြွတဲ့ယုတ်လန်းဆန်းတဲ့ယုတ်တနည်းအားဖြင့်စိတ်ကြောင့်ဖြစ်တဲ့ယုတ်ကြီးကိုစိတ်တစားယုတ်လို့သုံးတာပေါ့ကံကြောင့်ဖြစ်တဲ့ယုတ်ကိုကံမစားယုတ်ဒါကြောင့်ဒီယုတ်ကြီးကိုကံနဲ့လည်းပြင်မယ်စိတ်နဲ့လည်းပြင်မယ်အဲ့ဒီအဘိဓမ္မာတရားတော်တိမ်လိုက်တော့မှကိုယ့်ယုတ်ကိုကိုပြင်ထက်လာမယ်ဒါကြောင့်စိတ်ကြောင့်ဖြစ်တဲ့ယုတ်ကိုဟဲ့လားစိတ်တစားယုတ်ခေါ်တယ်လို့စိတ်ကြောင့်ဖြစ်တဲ့ယောဂါကိုစိတ်တစားယောဂါခေါ်တော့စိတ်တစားယောဂါဆိုကျမတို့အရက်ထဲမှာရမ်းပြောလိုက်တယ်ယူနေတာဓမ္မမိတ်ဆွေတို့ကျမတို့မှာစိတ်ယောဂါမရှိဘူးလားရှိတာပေါ့လောဘဝင်နေရင်လောဘကြောင့်ဖြစ်တဲ့ယောဂါဝင်နေမှာပဲဒေါသဖြစ်နေရောဒါကြောင့်ကျမတို့မှာစိတ်ယောဂါမရှိဘူးလားဒါပေမဲ့အဲ့ဒီစိတ်ယောဂါဒီကောင်းသောစိတ်ကြောင့်ဖြစ်တဲ့တရားဖြစ်အောင်လည်းပြင်ထက်လာမယ်။ကံကြောင့်စိတ်ကြောင့်ဥဒ္ဓကြောင့်အပွေအေးပေါ်မူတည်ပြီးတော့လည်းဒီယုတ်ကြီးဖြစ်တော့ယာတိဥဒ္ဓကိုနဲ့တင့်နဲ့ယာတိဥဒ္ဓတွေချိန်ပြီးတော့လည်းဒီယုတ်ကိုပြင်ယူမယ်။အာဟာရတင့်တင့်နဲ့အစာအသောက်တင့်တင့်နဲ့စေဝါတင့်တင့်နဲ့အနေထိုင်နေပြီးတော့မပြင်ရအောင်လား။ဒါဆိုရင်ယုတ်ပိုင်းကိုတင်လိုက်တဲ့အခါကိုယ့်ယုတ်ကိုကိုစောက်ရှောက်တက်လာမယ်။စိတ်ပိုင်းကိုတင်လိုက်ရင်ကိုယ့်စိတ်ကိုပြုပြင်တက်လာမယ်။စေတသိက်ကိုတင်လိုက်ရင်မကောင်းတာတွေပယ်ပြီးကောင်းတာတွေလှုပ်လိုက်တယ်ဆိုတော့အဘိဓမ္မာတရားဆိုတာဘုသူ့အကြောင်းတွေတင်နေတာကို့အကြောင်းကို့အကြောင်းအရင်တော့တလျှောက်လုံးဒီအချိန်ထိလောကီပညာမျိုးစုံဘွဲ့ဒီဂရီမျိုးစုံတွေရပေမဲ့သူညာအကြောင်းကြီးပဲလျှောက်လိုက်လာတာကို့အကြောင်းကိုမသိဘူးအခုဘိဓမ္မာတင်လိုက်တော့ကို့အကြောင်းကိုသိလိုက်ကို့အကြောင်းသိရင်ကိုနဲ့ဆက်တဲ့ပုံကိုယ်တွေရဲ့အကြောင်းကို့လိုလူသားတွေအကြောင်းကို့လိုပဲယုံမှန်ရှိကြတဲ့နတ်တွေအကြောင်းမမြင်ရတော့လဲမှန်းလို့တက်လာကိုယ့်အိမ်မှာမွေးထားတဲ့ခွေးလေးတွေကြောင်လေးတွေအကြောင်းအကုန်သိလာဒါကြောင့်အဘိဓမ္မာတင်လာရင်နံပါတ်1ကို့အကြောင်းကိုသိလာတော့ကိုယ့်ရဲ့မကောင်းတာတွေကိုပယ်တက်လာရင်ဖျားစကားလိုက်နာတတ်ပြီပေါ့မကောင်းမှုရှောင်လို့ပြောပေမဲ့ဘယ်ဟာမကောင်းမှုမှမသိဘူးလို့ရှောင်မလဲကောင်းမှုဆောင်ဆိုပေမဲ့ဘယ်ဟာကောင်းတယ်မှမသိတော့ဘယ်နှတော့ဆောင်မလဲဘာနဲ့ဆောင်ပါလဲဒါတွေကိုမသိတော့ဖျားရဲ့တရားတော်တွေတော့လေးစားပါရဲ့ပဇက်ကလည်းပူဇော်ပါရဲ့တပ္ပပပတ္တအဂရဏံကုသလတဥပတံပဒာသစိတ်တပရိယောဓပနံဧတံဗုဒ္ဓနာသာသနံမကောင်းမှုဆောင်ကောင်းမှုဆောင်စိတ်ကိုစင်အောင်ထားဟလာခန္တီမူလမံကိုချဒေါသကိုပဲမြစ်တာလဲဩဘာရာပတိမောက်တရားတော်တွေအနှစ်ချုပ်တော့စုံနေပေမဲ့ကိုဒဂါနာတေချာမသိဘူးအဘိဓမ္မာကတော့ဂါနာတေချာသိအောင်သင်လိုက်မယ်ဒါဆိုရင်စိတ်ရှိတော့လဲစိတ်ကိုပြင်ရတဲ့စင်ရမရှိဘူးလားစေတသိက်ရှိတော့လေစေတသိက်ကိုကောင်းအောင်လုပ်တဲ့စင်ရပြင်ရတဲ့စင်ရမရှိဘူးလားရုပ်ရှိတော့လေရုပ်ကြီးကောင်းအောင်ပြင်ရတဲ့စင်ရရှိတော့စိတ်စေတသိက်ရုပ်တွေရှိသမျှပြုပြင်ရတဲ့ဒုက္ခရှိမယ်စိတ်လည်းမရှိရင်ပြင်စရာမရှိတော့စေတသိက်မရှိရင်ပြင်စရာမရှိဘူးရုပ်သာမရှိခဲ့မရှိတော့ရင်စိတ်စေတသိက်ရုပ်ဒုက္ခတွေချုပ်ငိမ့်တာကိုနိဗ္ဗာန်လို့သုံးတယ်ဒါကြောင့်ကျမတို့ဆုတောင်းနေတဲ့နိဗ္ဗာန်စွာဘုံဌာနမဟုတ်တဲ့အကြောင်းနိဗ္ဗာန်ဆိုတာဘယ်လိုသဘောတရားလဲသိဖို့ဆိုတာရုပ်ပိုင်းနဲ့တွဲပြီးတော့ဘာသင်ရမလဲနိဗ္ဗာန်ဆိုတာသင်ရလိမ့်မယ်ဒါရုပ်ပိုင်းမှာပါသွားပြီဒါဆိုရင်တင်းကျူ6ပိုင်းလဲသင်လိုက်ရောခုနကဓမ္မမိတ်ဆွေတို့ဆိုလိုက်တယ်စိတ်စေတသိက်ယုတ်နိဗ္ဗာန်ဘောင်းပရမတ္ထတရား4ပါးဆိုတာတင်းကျူ6ပိုင်းပြီးမှတက်လိမ့်မယ်